ူရနိုင်ငံကခတ်တုံးမြို့တော်ပါဝင်မြို့ကြီးတွေမှာဆရာနာသိမ်းမှုဆက်ကျင်ဆန္ဒပြသူတွေကိုလူမျိုးရေးတပ်ဖွဲ့တွေကြာသပင်းတွေကမျက်ရည်ပုံးတွေနဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်လူသုံးဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့ကိုယ်တိုင်တွေ့သူတွေကပြောပါတယ်။ဒီနှစ်အောက်တိုဘာလတည်းဆရာနာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေပေါ်နှိမ်နှင်းမှုတွေကြောင့်သေဆုံးသူ60ထက်မနည်းရှိသွားပြီလို့လည်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပြီးထောက်ခံနေတဲ့စူရန်ဆောင်ဝင်များကော်မတီကပြောဆိုထားပါတယ်။ကြာသပင်းတွေကသေဆုံးသူတွေဟာမြို့တော်ကနေနိုင်ငံတစ်ပတ်မှရှိကြတဲ့အွန်တာမန်နဲ့ဘာရီမျိုးတွေကဆန္ဒပြပွဲမှာပါဝင်နေတယ်ဖြစ်ပြီးလူမျိုးရေးတပ်ဖွဲ့ရဲ့ပြစ်ခတ်မှုတွေကြောင့်တည်ဆုံရတယ်လို့လည်းပြောဆိုထားပါတယ်။ဆူရန်ခေါင်းဆောင်အိုမာအယ်ဖာရှားကိုဖြုတ်ချခဲ့ပြီးတဲ့နောက်2019ခုနှစ်ကအာနာခေါဝီရဲ့သဘောတူညီချက်အရဟုတ်ချုပ်နေတဲ့အသွင်ကူးပြောင်းရေးဆွေးနွေးပွဲဖြုတ်ချပြီးအာနာသိမ်းခဲ့တဲ့စစ်တပ်ကိုဖိအားပေးတဲ့အနေနဲ့ဆန္ဒပြသူတွေကမြို့တော်မှာရှိတဲ့သမရနန်းတော်အနီးတီရောက်ကြိုးပမ်းခဲ့ကြတာပါ။အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တည်ငြိမ်အောင်လုပ်ဖို့လိုအပ်ချက်အရဆိုတဲ့အကြောင်းပြချက်နဲ့အာနာသိမ်းခဲ့တဲ့ဆူရန်ဆရာနာမယ်နီဘက်ကတော့ကျွန်တော်ပြင်းကဆန္ဒပြပွဲတွေကိုနှိမ်နှင်းမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူး။ညီချင်းစွာဆန္ဒပြတွေကိုခွင့်ပြုထားပေမဲ့ထိခိုက်မှုတိကျအောင်လုပ်တဲ့သူတွေကိုတော့အရင်ကမှဖြစ်တဲ့အကြောင်းအာနာမယ်နီကအစောပိုင်းမှာပြောဆိုထားကြပါတယ်။